ဒီမော်ဆုံမျိုးနယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်တွေ Kirini Nationality Defense Force KNDF တပ်ဖွဲ့ဝင်တွေတိုက်ပွဲဖြစ်နေတာကြောင့်မြန်မာစစ်တပ်ကအင်အား1500ကျော်လောက်နဲ့ပြင်းပြင်းထန်ထန်တိုက်ခိုက်နေတာပါစစ်တပ်ဘက်ကတိုက်လေယာဉ်များကိုအဆက်မပြတ်အသုံးပြုနေတာကြောင့်အဲ့ဒီဒေသကနေစစ်ဘေးရှောင်တွေထပ်ပြီးတော့ထွက်ပြေးတိမ်းရှောင်လာမှုတွေများနေပြီးပြီးခဲ့တဲ့ရက်အတွင်းကပဲထိုင်းဘက်ကိုထွက်ပြေးလာသူစစ်ဘေးရှောင်ဦးရေ900နီးပါးရှိပြီဖြစ်ပါတယ်ဒါအပြင်ထိုင်းဘက်ကိုဝင်ဝင်မရတာကြောင့်တန်လင်းမြစ်ကြောင်းတစ်လျှောက်မှာစစ်ဘေးရှောင်1000ကျော်လောက်ရှိနေပါတယ်ဒါပေမဲ့ဇူလိုင်လ30ရက်နေ့ကတော့ထိုင်းမြန်မာနယ်စပ်မယောင်ဆောင်ပြည်နယ်တဲကိုအသစ်ထပ်ပြီးထွက်ပြေးလာတဲ့စစ်ဘေးရှောင်118ယောက်ရှိတယ်ဆိုပြီးထိုင်းအာဏာပိုင်တွေကဆိုပါတယ်မယောင်ဆောင်ပြည်နယ်တဲကိုဝင်လာတဲ့စစ်ဘေးရှောင်တွေနဲ့ပတ်သက်လို့ပြည်နယ်အုပ်ချုပ်ရေးမှူးကအခုလိုပြောသွားပါတယ်
จะต้องไม่กระทบกับน้ำทั้งดินแดนของเรานะครับแล้วก็ไม่กระทบกับรัฐบาล
เมียงซองอุ๊ชุเยหมู่นายเชษฐาโมซีการะပြောတော့တာကတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားတိုက်ပွဲတွေပြင်းထန်နေပြီမဲ့ထိုင်းနိုင်ငံနဲ့ပြည်သူတွေကတော့ထိခိုက်နစ်နာမှုတွေဖြစ်မလာသေးပါဘူးမိမိတို့အနေနဲ့လည်းစစ်ပြေးဒုက္ခတွေအပေါ်မှာလူသားချင်းစာနာမှုနဲ့ကူညီဆောက်ရှောက်သွားပါမယ်ဆိုပြီးထိုင်းဘာသာစကားနဲ့ပြောသွားပါတယ်မြန်မာစစ်တပ်ဘက်ကတပ်မ99နဲ့66ရှင်မြန်တပ်ရင်းများကတပ်ဖွဲ့ဝင်1500ကျော်အင်အားလုံးရင်းနဲ့တိုက်ခိုက်နေတယ်လို့တိုက်လေယာဉ်တွေကိုပါတုံးပြီးတိုက်ခိုက်နေတာကြောင့်2023ခုနှစ်ဇူလိုင်လ28ရက်နေ့ကစပြီးနှစ်ဖက်အကြားတိုက်ပွဲတွေပုံမပြင်းထန်လာနေကြတာပါ။ကြားပြည်နယ်အတွင်းမှာတော့နှစ်ဖက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတယ်လို့ဒေသခံတွေသိဆုံးတာမိုင်းတွေနင်းမိတာထိခိုက်ဒဏ်ရာတွေရနေတာတွေလည်းရှိနေတာကြောင့်တိုက်ပွဲတွေကြားကပဲစစ်ဘေးရှောင်သူတွေဟာထိုင်းနယ်ဇက်ဖက်ကိုနေ့စဉ်ထွက်ပြေးလာနေကြပါတယ်ရှင်